မြန်မာနိုင်ငံအပေါ်ပြဌာန်းထားတဲ့ရေးယူပိတ်ဆို့မှုတွေကိုအမေရိကန်ပြည်ထောင်စုကဒီသတင်းပတ်အတွင်းဆက်ပြီးတက်တန်းတိုးဖို့ပြင်ဆင်နေတာပါဒီလိုရေးယူပိတ်ဆို့မှုကိုတက်တန်းတိုးပေမဲ့လည်းနှစ်နိုင်ငံကုန်သွယ်ဆက်ဆံရေးနဲ့မြန်မာအစိုးရတည်းရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုကိုထိခိုက်စေမှာမဟုတ်ဘူးလို့မြန်မာအရေးလေးလာတုံးသက်သူတွေကရှုမြင်ထားပါတယ်ဒီကိစ္စအင်္ဂါနေ့မ ီတိုးမြင့်ဖို့အမေရိကန်အစိုးရကပြင်ဆင်နေပေမဲ့မြန်မာနိုင်ငံမှာအမေရိကန်ပြည်ထောင်စုရဲ့ရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်မှုတွေကိုတိုးမြင့်သွားမှာဖြစ်တယ်လို့အမေရိကန်အစိုးရအစင်းမြင့်အရာရှိတွေရဲ့ပြောဆိုချက်တွေကိုကိုးကားပြီးသတင်းတွေထွက်လာပါတယ်။ဒီသတင်းတွေနဲ့ပတ်သက်လို့မြန်မာပေါ်ပိတ်ဆို့မှုဆိုင်ရာကြွမ်းကျင်သူလည်းဖြစ်အမေရိကန်ဘဏ္ဍာရေးဌာနရဲ့အကြံပေးဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့ဝါရှင်တန်အခြေစိုက်အင်းလေးအကြံပေးအဖွဲ့ဥက္ကဋ္ဌပီတာကူစစ်ကသူ့အမြင်ကိုအခုလို VOA ကိုပြောပါတယ
်။ Yes.What is being suggested is accurate. I think the announcement tomorrow ultimately will confirm that. I think that what I'm hearing
ကလစ်သတိရသည်တွင်အတိုင်းပန်ခဲ့မယ်ဆိုရင်မနေ့ပြန်ထုတ်ပြန်မယ်ကြေညာချက်ဟာကျွန်တော်ကြားသိတဲ့အတိုင်းတော့နိုင်ငံကုံသွယ်စည်းဝါးဆက်ဆံမှုကိုဆက်ပြီးတော့ကြီးထွားလာမယ်ဆိုတဲ့အချက်ကိုခိုင်မာအောင်လုပ်ပါလိမ့်မယ်ဒါပေမဲ့လို့တစ်ဖက်မှာလည်းမြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးအပေါ်မှာအမေရိကန်အစိုးရရဲ့စိုးရိမ်မကင်ဖြစ်မှုတွေရှိနေတယ်လို့အပြောင်းလဲအတွက်ဆက်ပြီးတွန်းအားပေးဖို့သဘောထားကလည်းရှိနေပါတယ
်အခုလိုစိုးရိမ်မကင်ရှိတယ်ဆိုပေမဲ့လည်းပိတ်ဆို့အရေးယူမှုကိုတတ်တမ်းတိုးခြင်းအပြင်တော့မြန်မာအစိုးရတည်းရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုထိခိုက်အောင်အမေရိကန်အစိုးရကဆောင်ရွက်မှာမဟုတ်ဘူးလို့သူ့အနေနဲ့မြင်တဲ့အကြောင်းပီတာကူစစ်ကပြောပါတယ်
I think that what is being sought right now is the U.S. government, through conversations with the new Myanmar government, is seeking to support the new government.
ခုအချိန်မှာမြင်တွေ့နေရတာဒီကမေဂန်ဆိုးရနဲ့မြန်မာဆိုးရတဲ့အကြားနှစ်ဖက်ဆွေးနွေးမှုတွေကိုကြည့်မယ်ဆိုရင်အဆိုးရတဲ့ဂျိုးပန်အားထုတ်မှုတွေကိုအကူအညီပေးနိုင်မှုလှုပ်ဆောင်နေတာနောက်အဆိုးရတဲ့အနေနဲ့အုပ်ချုပ်ရေးလုပ်ငန်းတွေအောင်မြင်အောင်လှုပ်ဆောင်နိုင်ဖို့အမေရိကန်ပြည်ထောင်စုဘက်ကကူညီပေးပြင်ဆင်နေတာတွေကိုကျွန်တော်တို့မြင်တွေ့နေရပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ထိရောက်တဲ့ချဉ်းကပ်မှုတွေကိုသုံးမယ်လို့ကျွန်တော်အနေနဲ့ပြောနိုင်ပါတယ
်။တကယ်လို့အမေရိကန်ဘဏ္ဍာရေးဌာနရဲ့ကြေညာချက်မှာထွက်ပေါ်နေတဲ့သတင်းတွေအတိုင်းသာမှန်ခဲ့မယ်ဆိုရင်ဒါဟာအမေရိကန်သမ္မတရဲ့ဆုံးဖြတ်မှုနဲ့ဆောင်ရွက်ချက်သာဖြစ်တယ်လို့မစ္စတာကူစစ်ကပြောပါတယ်။မေလ22ရက်နေ့မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံကိုတွားရောက်ဖို့ရှိတဲ့အတွက်ပိတ်ဆို့တန်ခတ်မှုကိုတက်တန်းတိုးမယ်ဆိုရင်တော့မြန်မာအစိုးရတဲ့လက်ထက်နှစ်နိုင်ငံကုံသွယ်ရေးတိုးမြင့်အောင်ဆောင်ရွက်ရမှာအစိုးရတဲ့နဲ့အခြေလဲညှိနှိုင်းသွားလိမ့်မယ်လို့လေ့လာသူတွေကခန့်မှန်းနေကြတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံကစီးပွားရေးအတိုင်းဝိုင်းကတော့ဒီလိုပိတ်ဆို့မှုတွေဟာရင်းနှီးမြှုပ်နှံမှုအသစ်တွေကိုဟန်တားနေတဲ့အတွက်စီးပွားရေးဖွံ့ဖြိုးမှုမှာအနှောက်အယှက်ဖြစ်တယ်ဆိုပြီးကန့်ကွက်နေကြပါတယ်ရှင်။